င်္ဂလာညနေခင်းပါရှင်2019ခုနှစ်အောက်တိုဘာလ15ရက်အင်္ဂါနေ့ညနေပဲ VOE စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ18 19 25တို့ကနေဖန်ယူနိုင်နိုင်ပါရဲ့ရှင်။ကျမခွန်ညိုပါခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါရှင်ကျမခင်သူထွေးပါ။စီးရီးယားနိုင်ငံမြောက်ပိုင်းဒေသကိုတူရကီနိုင်ငံကထိုးစစ်ဆင်နေတာတွေရည်ရတံမှုအမေရိကန်သမ္မတထရန့်ကဖိအားပေးတိုက်တွန်းနေပါတယ်။အမေရိကန်ဒီမိုကရက်တစ်ပါတီတွင်သမ္မတလောင်းရွေးချယ်မှုအတွက်၄ချိန်မြောက်စကားဆစ်ထုတ်ပွဲကိုတော့ဒီကနေ့အိုဟာယိုပြည်နယ်မှာကျင်းပမှာပါ။နောက်ဂျပန်နိုင်ငံမှာတော့တရားပြင်းတိုက်ဖုံးမှုနိုင်ကြောင်းသိဆုံးသူအရေအတွက်ဟာ50ကျော်အထိတိုးလာနေပါတယ်။ဒီလိုထိတ်တန့်ရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့အတူပြပြပေးသွားပါမယ်ရှင်
။အခုညနေခင်းဆက်ပြီးနားဆင်ရမယ့်သတင်းလာတွေထဲမှာတော့အမေရိကန်သမ္မတကိုအောက်လွှတ်တော်ကတရားစွဲအရေးယူဖို့စုံစမ်းစစ်ဆေးနေတဲ့အကြောင်းနဲ့အတူမြန်မာပြည်ဆိုင်ရာသတင်းလွှာတွေမှာတော့လာမယ့်စဘာပေါ်ချိန်မှာစဘာစည်းဝယ်ယူနှုံဈေးနှုန်းတတ်မှတ်လိုက်တာနဲ့ပတ်သက်လို့
ကျွန်တော်တို့ရည်ရွယ်ချက်ကတော့ဒီတောင်ပူရီစည်းသူတို့ဖွင့်ရမလင်းအောင်ဒီသဘောမျိုးနဲ့အချိန်ခံစဘာစည်းနှုံးတွေတတ်မှတ်ပေးတာမနော်
လေယာဉ်နဲ့ဆယ်များဝင်ကြီးဌာနဒုတိယအတွင်းဝင်ဦးမျိုးတင့်ထွန်းရဲ့ပြောပြချက်နဲ့တူနားဆင်ရမှာဖြစ်ပြီးလူမောင်ခိုးပွဲစားတွေကတစင်ထိုင်းနိုင်ငံထဲမှာတရားမဝင်အလုပ်လုပ်နေကြတဲ့မြန်မာအလုပ်သမားတချို့ကိုထိုင်းရဲ့တပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်ဒီလိုသတင်းလွှာတွေကိုနားဆင်ကြရမှာပါရှင်အခုရင်ဆုံးတော့အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုအောင်အောင်တို့ကပြောပြပေးပါမယ်ရှင်
စီးရီးယားနိုင်ငံမြောက်ပိုင်းဒေသကိုတူရကီနိုင်ငံကထိုးစစ်ဆင်နေတာတွေရပ်တန့်မှုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကဖိအားပေးတိုက်တွန်းနေပါတယ်။ပစ်ခတ်တိုက်ခိုက်မှုတွေရပ်ဆဲဖို့တူရကီအစိုးရကိုတောင်းဆိုလိုက်တယ်လို့တူရကီအစိုးရအရာရှိတွေအပေါ်မှာတန်ခတ်ရေးယူမှုတွေချမှတ်သွားမယ့်အကြောင်းလည်းပြောဆိုခဲ့ပါတယ်။အခုကိစ္စဆွေးနွေးဖြေရှာဖို့အတွက်ဒုသမ္မတမိုက်ဖန့်စ်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ကိုတူရကီနိုင်ငံအန်ကာရာမြို့တော်ကိုဆင်လို့ဖို့လည်းသမ္မတကစီစဉ်နေပါတယ်။စီးရီးယားနိုင်ငံရဲ့နေဆက်တစ်လျှောက်ကကတ်လူမျိုးစုတက်ဖွဲ့တွေကိုနှိမ်နင်းဖို့တူရကီအစိုးရကနှစ်ပေါင်းများစွာစစ်စင်ဆောင်ရွက်နေတဲ့အတိုင်းရှေ့တိုးလှုပ်ဆောင်တာဖြစ်တဲ့အကြောင်းအမေရိကန်သမ္မတအင်ဂျီရောကပြောဆိုခဲ့ပြီးတဲ့ဒီပြီးခဲ့တဲ့သတင်းပတ်အတွင်းမှာဒီပေါ်မှာပြည်မြင့်ထဏဝေဖန်မှုတွေထွက်ပေါ်ခဲ့တယ်လို့ပဲအဲ့နောက်မှာတော့တူရကီဘက်ကအပြစ်ရက်ဖို့သမ္မတကအခုလိုဖိအားပေးပြောလာခဲ့တာပါစီးရီးယားနိုင်ငံအတွင်းက IS တက်ဖွဲ့တွေကိုခြေမုံရမှာအမေရိကန်နဲ့အတူလက်တွဲတိုက်နေတဲ့ခါတက်ဖွဲ့တွေကိုတူရကီအစိုးရကတော့သူ့နိုင်ငံတွင်းကကတ်ခွဲထွက်ရေးသမားတွေနဲ့ဆက်ဆက်နေတဲ့အကြမ်းဖက်အဖွဲ့လို့ဆွဆွဲပြီးတော့ထိုးစစ်ဆင်နေတာပါတူရကီရဲ့ထိုးစစ်ကြောင့်ကတ်လူမျိုးစုစီးရီးယားဒီမိုကရက်တစ်တက်ဖွဲ့SDF နဲ့စီးရီးယားအစိုးရတပ်တွေပူးပေါင်းပြီးဒီစီးရီးယားနိုင်ငံအရှိမြောက်ပိုင်းမှာတူရကီတပ်ဖွဲ့တွေကိုပြန်လည်တိုက်ထုတ်ဖို့အတွက်သဘောတူညီချက်ရယူတဲ့အခြေလဲစိုက်ခဲ့ပါတယ်။ဒါဟာနှစ်ပေါင်းများစွာအတွင်းမှာ SDF တပ်ဖွဲ့တွေနဲ့စီးရီးယားအစိုးရအကြားအခုလိုပူးပေါင်းဆောင်ရွက်တာလည်းဖြစ်ပါတယ်။တူရကီဘက်ကထိုးစစ်ဆင်နေတာတွေရပ်တန့်စေဖို့အတွက်သမ္မတထရမ့်ကတော့တူရကီသမ္မတရီချက်တေးအာဒိုဂန်နဲ့ရော SDF ခေါင်းဆောင်ဗိုလ်ချုပ်ကြီးမက်စလီယွန်ခိုဘာနီနဲ့ရောတနင်္လာနေ့တုန်းကဆက်သွယ်စကားပြောခဲ့ပါတယ်ရှင်။
ဒီမိုကရက်ပါတီကိုစားပြုသမ္မတလောင်းရွေးချယ်ဖို့စကားဆစ်ထုတ်ပွဲဒီကနေ့ညကျင်းပဖို့ရှိတာမှာကိုစလီလောင်းဒရာဇင်လောက်ပါဝင်ပြီးတော့ငွေရရေးရရအကြောင်းခြေတင်ဆွေးနွေးကြမှာပါ၄ချိန်မြောက်စကားဆစ်ထုတ်ပွဲကိုအိုဟိုင်းယိုပြည်နယ်ဝက်စတာဗေးမြို့ကအော်တာပင်တက်ကတိုမှာကျင်းပမှာဖြစ်ပြီးစကားတင်ချက်ရှိနေတဲ့သမ္မတကိုစလီလောင်းအရေးအတွက်အများဆုံးစကားဆစ်ထုတ်ကြမှာလည်းဖြစ်ပါတယ်စက်တင်ဘာလတုန်းကကျင်းပခဲ့တဲ့စကားဆစ်ထုတ်ပွဲမှာပါဝင်ခဲ့သူ၁၀ယောက်အပြင်ဟာဝိုင်အီအလွတ်တော်အမတ်ထိုစီဂက်ဘာနဲ့ယင်းလိုနဲ့မှုဆိုင်ရာလုပ်ငန်းရှင်ဟောင်းလေးဖြစ်တဘာဝပုံကျင်ထင်းထင်းဆော့ဆော့လေးလှူရှားသူလေးဖြစ်တဲ့ Tom Steyer ကိုလည်းပါဝင်ကြမှာပါဒီစကားစစ်တိုးပွဲအတွင်းသမ္မတ Donald Trump ကိုတရားစွဲဆိုဖို့ကိစ္စနဲ့ပတ်သက်ပြီးအဓိကထားဆွေးနွေးပွဲရှိနေပါတယ်ဒီမိုကရက်ပါတီကိုစားပြုသမ္မတလောင်းဖြစ်နိုင်ခြေရှိတဲ့သူသမ္မတဟောင်း Joe Biden ဟာဆိုရင်လေ New Hampshire ပြည်နယ်မှာကျင်းပတဲ့လူမှုနဲ့တွေ့ဆုံပွဲအတွင်းသမ္မတ Trump ကိုတရားစွဲဆိုနိုင်ရေးတခြားဒီမိုကရက်ကိုယ်စားလှယ်လောင်းနေတဲ့သူပါဝင်တက်တွန်းခဲ့ပါတယ်လွန်ခဲ့တဲ့ဇူလိုင်လ25ရက်နေ့ကသမ္မတ Donald Trump နဲ့ Ukraine သမ္မတ Volodymyr Zelensky တို့ဖုန်းဆက်ပြောရမှာ Trump ဟာအာဏာကိုအလွဲသုံးစားလုပ်တယ်ဆိုတာမျိုးအတွင်းသတင်းပေးတင်ကြားမှုပေါ်ပေါက်ခဲ့ပြီးတဲ့နောက်ဒီမိုကရက်တစ်ကြီးစိုးထားတဲ့အောက်လွှတ်တော်ကအခုအခါမှာသမ္မတကိုတရားစွဲဆိုနိုင်ရေးစုံစမ်းစစ်ဆေးနေကြပါတယ်ဒီမိုကရက်ကိုယ်စားလှယ်လောင်းတူဖြစ်တဲ့ Joe Biden နဲ့သားဖြစ်သူ Hunter Biden တို့နဲ့ဒီ Ukraine နဲ့ဆက်နွယ်တဲ့စီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးဖို့ Trump က Zelensky ကိုတိုက်တွန်းခဲ့တာကြောင့်ဒီမိုကရက်တွေကစုံစမ်းစစ်ဆေးနေကြတာပါတရုတ်နိုင်ငံကိုလည်း Trump ကအလားတူလူသိရှင်ကြားတိုက်တွန်းခဲ့ပြီးတော့သူ့အနေနဲ့ဘာမှမလုပ်တာမဟုတ်ဘူးလို့လည်းပြောဆိုထားပါတယ်
ဥရောပသမဂ္ဂ EU ရဲကနေပြည်ချင်းခွဲထွက်ရေးဆိုင်ရာနှိမ့်နိုင်ဆွေးနွေးမှုတွေဆက်လက်လုပ်ဆောင်နေပြီးသဘောတူညီချက်ရဖို့ဖြစ်နိုင်ခြေတွေရှိနေသေးတဲ့အကြောင်းပြည်ချင်းခွဲထွက်ရေးဝန်ကြီးစတီဖန်ဘာကလေးကဒီကနေ့အင်္ဂါနေ့မှာပြောဆိုလိုက်ပါတယ် EU ထွေထွေရေးရာကောင်စီဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့လူဇမ်ဘတ်နိုင်ငံမှာအခုလိုပြောသွားတာပါ EU ဘက်ကတော့ဗြိတိန်ခွဲထွက်ရေးနဲ့ပတ်သက်တဲ့သဘောတူညီချက်တည်းရဲ့ဒီသတင်းပတ်ချက်ရနိုင်ဖွယ်ရှိရဆိုတာမှန်ပေမဲ့လို့လောလောဆယ်အချိန်အထိကတော့ဗြိတိန်ဘက်ကတင်ပြလာတဲ့အဆိုပြုချက်တွေဟာသဘောတူညီချက်ရဖို့အတွက်မလုံလောက်သေးဘူးလို့ဒီနေ့ပဲပြောဆိုခဲ့ပါတယ်။အဓိကစိန်ခေါ်မှုကတော့အိုင်ယာလန်ကျွန်းနဲ့ပတ်သက်ပြီးရှုပ်ထွေးနေတဲ့နေဆက်ပြဿနာမှာဗြိတိန်ရဲ့အဆိုပြုချက်ဟာပိုပြီးတော့ခိုင်ခိုင်မာမာဖြစ်ဖို့လိုအပ်နေသေးတဲ့အကြောင်း EU ဝန်ကြီးတွေနဲ့တွေ့ဆုံပွဲမတိုင်ခင်မှာဒီဗြိတိန်ခွဲထွက်ရေး Brexit ဆိုင်ရာ EU ညှိနှိုင်းရေးမှူး Michel Barnier ကပြောပါရယ်ဗြိတိန်ခွဲထွက်ရေးကိစ္စဆစ်ဆက်ညှိနှိုင်းမှုတွေကို EU နဲ့ဗြိတိန်ကအလုပ်အဖွဲ့တွေပြီးခဲ့တဲ့သတင်းပတ်ကုံနဲ့မနစ်တင်းတင်းလာနေတွေတုန်းကဆွေးနွေးခဲ့ကြပေမဲ့လို့နှစ်ဖက်အကြားမှာတိတိတတ်တတ်ကွာဟချက်တွေကတော့ရှိနေတုံးပဲလို့နှစ်ဖက်စုံကပြောဆိုကြပါရယ်တပတ်ကကြာတာဘီနီကစလို့ EU ခေါင်းဆောင်တွေရဲ့နှစ်ရက်ကြာထိပ်သီးဆွေးနွေးပွဲကိုဘယ်လ်ဂျီယံနိုင်ငံဘရက်ဆယ်မြို့မှာကျင်းပဖို့ရှိနေပြီးတော့ဒီ EU ကနေဗြိတိန်ခွဲထွက်ရေးကိစ္စကိုဒီထိပ်သီးဆွေးနွေးပွဲအတွင်းမှာအဓိကဆွေးနွေးမယ့်အကြောင်းအရာဖြစ်မှာပါ EU တွေကနေဗြိတိန်ခွဲထွက်ရေးလုပ်ငန်းစဉ်တွေကိုတော့ဒီလ31ရက်နေ့နောက်ဆုံးထားဆောင်ရွက်ဖို့အတွက်သတ်မှတ်ထားတာဖြစ်ပါတယ်ရှင်
ကက်တလန်သမ္မတခရစ်ထိုရာကဒီကက်တလိုနီးယားဒေသလွတ်လပ်ရေးကြေညာခဲ့သူခေါင်းဆောင်12ဦးကိုစီရင်ချက်ချခဲ့တဲ့စပိန်တရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ကိုလက်မခံကြောင်းဒီကနေ့တုံ့ပြန်ပြောကြားပါရယ်ဖိနှိပ်မှုအဆုံးသတ်ဖို့နိုင်ငံရေးအကျဉ်းသားတွေပြန်လွှတ်ပေးဖို့ပြည်ပကိုထွက်ပြေးတိမ်းရှောင်နေသူတွေအိမ်ပြန်လာနိုင်ဖို့ပြည်ထောင်ချမှတ်ခံရသူတွေအလုံးလူငင်းချမ်းသာခွင့်ပေးဖို့လဲသတင်းစာရှင်းလင်းပွဲအတွင်းသူကတိုက်တွန်းပြောကြားသွားပါရယ်စီရင်ချက်ချခံရတဲ့12ဦးတည်းက9ဦးကိုတော့နိုင်ငံတော်ပုံကံမှုနဲ့ထောင်ဒဏ်9နှစ်ကနေ13နှစ်အထိစပိန်တရားရုံးချုပ်ကအမိန့်ချမှတ်ခဲ့ဒါလို့အဲ့ဒီထက်က၄ဦးကိုတော့ရမုံငွေအလွဲသုံးစားမှုနဲ့တီးကြားအမှုထပ်တိုးပြီးတော့ဆွဲချက်တင်ခဲ့တာပါ2018ခုနှစ်ကကက်တလိုနီးယားဒေသလွတ်လပ်ရေးကြေညာခဲ့တဲ့ခေါင်းဆောင်တွေကိုအခုလိုထောင်နဲ့ချမှတ်ခဲ့တာကြောင့်တနင်္လာနေ့ရုံးကကက်တလိုနီးယားဒေသအတွင်းထောင်နဲ့ချီတဲ့ဆန္ဒပြသူတွေဟာလမ်းမော်ထွက်ဆန္ဒပြခဲ့တယ်လို့ဘာစီလိုနာလေးစိတ်ကိုလည်းပိတ်ဆို့ထားလိုက်ပါတယ်ဒါအပြင်အယ်ဘရက်လေးစိတ်ဝင်ပေါက်ကိုပိတ်ဆို့ထားတဲ့ဆန္ဒပြသူတွေကိုအတီးကယုံနှင်းနှင်းရဲတွေကလက်ကင်ဒုတ်တီနဲ့ရိုက်ခဲ့နေရိုက်ခဲ့တာကြောင့်ဆန္ဒပြသူ38ယောက်ဒဏ်ရာရခဲ့တယ်လို့တာဝန်ရှိသူတွေကပြောကြပါတယ်။လေစိတ်မကူလို့ဆန္ဒပြကြတာကြောင့်လေရင်ကြီးစဉ်108ခုလည်းဖျက်သိမ်းခဲ့ရတယ်လို့ဆိုပါတယ်။2019ခုနှစ်အော်တိုဘာလ10ရက်နေ့ကကက်တလိုနီးယားဒေသမှာတီးကြားလွတ်လပ်တဲ့နိုင်ငံတီဆောင်တဲ့မတဲ့လူထုဆန္ဒခံယူပွဲလုပ်ခဲ့တာမှာမဲပေးသူ90ရာခိုင်နှုန်းလောက်ကထောက်ခံပြီးတော့ဒီလွတ်လပ်ရေးကြေညာတာကြောင့်စပိန်ကကိုယ်ပိုင်အုပ်ချုပ်ရေးကိုပြန်ရုပ်သိမ်းခဲ့ပြီးတော့တရရဲ့အုပ်ချုပ်ခဲ့ပါတယ်။ဒါပေမဲ့လည်း2019ဒီဇင်ဘာမှာရွေးကောက်ပွဲကျင်းပတာမှာတော့ဒီအမျိုးသားရေးဝါဒီတွေကပဲအနိုင်ရခဲ့တာကြောင့်ကက်တလိုနီးယားဒေသကိုယ်ပိုင်အုပ်ချုပ်ရေးကိုပြန်လည်ရယူနိုင်ခဲ့ပါတယ်ခင်ဗျာ
VOA American တဲ့ညနေပဲမြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေ9နာရီအထိ5.2 kHz 1683ညပိုင်းဒိုမီတာ19 kHz 15565နဲ့ပိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တန်ရဲ့အင်္ဂါနေ့ညနေခင်းဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးသွားပါမယ်ရှင်။အမေရိကန်ပြည်ထောင်စုနဲ့ဒီနိုင်ငံကြားကုန်သွယ်ရေးသဘောတူညီချက်ရရှိဖို့အတွက်ညှိနှိုင်းဆွေးနွေးနိုင်ခဲ့တဲ့အကြောင်းတရုတ်နိုင်ငံသားရေးဌာနပြောခွင့်ရဒန်ရွှန်ကဒီကနေ့ဘေဇင်းမြို့တော်မှာပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းပြောဆိုသွားပါတယ်။73ချိန်မြောက်တရုတ်အမေရိကန်ကုန်သွယ်ရေးဆွေးနွေးပွဲနဲ့ပတ်သက်လို့မေးမြန်းကြတာမှာအမေရိကန်နဲ့တရုတ်ကုန်သွယ်ရေးသဘောတူညီချက်ရယူဖို့တရုတ်ဘက်ကအရင်လိုပဲရည်တည်ချက်ရှိနေသေးသလားလို့သတင်းတော်တို့ကမေးမြန်းတာကိုပြောခွင့်ရကအဲ့လိုတုံ့ပြန်ဖြေကြားခဲ့တာပါ။နှစ်ဖက်အကြားနောက်ဆုံးအဆင့်သဘောတူညီချက်ရယူဖို့အတွက်သဘောတူခဲ့ကြတယ်လို့တချို့ညှိနှိုင်းမှုတွေမှာတိတာတဲ့တိုးတက်မှုတွေရခဲ့တဲ့အကြောင်းတရုတ်အစိုးရဘက်ကပြောဆိုတယ်လို့ပဲအမေရိကန်အစိုးရကလည်းပထမအဆင့်ခိုင်မာတဲ့သဘောတူညီချက်ရထားပြီးဖြစ်ကြောင်းအစိုးရရက်တွေကပြောဆိုခဲ့တာပါ။ကုန်သွယ်ရေးသဘောတူညီချက်ရယူဖို့လိုအပ်တာကိုနှစ်ဖက်စလုံးကအပြည့်အဝနားလည်လက်ခံထားပြီးဒီပေါ်မှာကွဲရမှုလုံးဝမရှိတဲ့အကြောင်းဒီသဘောတူညီချက်ဟာတရုတ်နိုင်ငံအတွက်အမေရိကန်ပြည်ထောင်စုအတွက်ကမ္ဘာကြီးတစ်ခုလုံးအတွက်တကယ်ကိုကြီးမားတဲ့အကျိုးရလဒ်တွေရရှိစေမှာဖြစ်ပြီးကုန်သွယ်ရေးနဲ့ငြိမ်းချမ်းရေးအတွက်အကျိုးရှိစေလိမ့်မယ်လို့ပြောခွင့်ရခံကဒီကနေ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုသွားပါတယ်။ဒီလ10ရက်နေ့ကနေ11ရက်နေ့တွေမာဒီဝါရှင်တန်မြို့တော်မှာကျင်းပခဲ့တဲ့တရုတ်နဲ့အမေရိကန်စီးပွားရေးနဲ့ကုန်သွယ်ရေးအစ်စ်မြင့်ဆွေးနွေးပွဲမှာတော့လေယာဉ်ထုတ်ကုန်ကဏ္ဍ၊ညာနာပစ္စည်းပိုင်ဆိုင်မှုဆိုင်ရာအခွင့်အရေး၊ငွေလဲနှုန်းသတ်မှတ်ချက်၊ဗဏ္ဍာငွေကြေးဆိုင်ရာဝန်ဆောင်မှုလုပ်ငန်း၊ဒီပညာလွှဲပြောင်းရယူမှုတွေနဲ့ကုန်သွယ်ရေးတိုးမြှင့်ဖို့ကိစ္စတွေမှာတိုးတက်မှုတစုံတရာရတဲ့အထိနှစ်ဖက်ညှိနှိုင်းဆွေးနွေးနိုင်ခဲ့ကြတာဖြစ်ပါရဲ့ရှင်။
ဟောင်ကောင်မှာသတင်းပတ်များစွာ ဒီစနပ်ပြနေတာတွေကိုအဆုံးသတ်ကြဖို့တရားဥပဒေကိုလေးစားလိုက်နိုင်ကြဖို့ဟောင်ကောင်အုပ်ချုပ်ရေးမူကယ်ရီလမ်ကမေတ္တာရက်ခံတိုက်တွန်းလိုက်ပါတယ်အကြံဖက်စနပ်ပြနေတာတွေကိုအဆုံးသတ်ဖို့ဖြစ်နိုင်တဲ့နီလန်အလုံးကိုထည့်စင်စားလိမ့်မယ်လို့လည်းလမ်ကပြောပါတယ်ဒီဒေတာရင်းကျင်းပဖို့ရှိနေတဲ့ရွေးကောက်ပွဲတွေအတွက်စိုးရိမ်ပူပန်မှုရှိပေမဲ့လုံခြုံစိတ်ချပြီးတော့တရားမျှတတဲ့ ဒီကနေ့မှာမဟုတ်ဘူးလို့အုပ်ချုပ်ရေးမှူးလမ်ကဒီကနေ့အင်္ဂါနေ့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတယ်။ဒါပြင်ဟောင်ကောင်ကိုလာရောက်ခဲ့တဲ့အမေရိကန်ထက်လွတ်တော်မတ်ဂျော့ချ်ဟောလီအပေါ်လည်းပြည်တွင်ဝေဖန်ပါတယ်။ဟောင်ကောင်ဟာပူလစ်စတိတ်ရဲလုံးညွင့်အင်အားများပြားသုံးပြီးတော့အုပ်ချုပ်နေရတဲ့ဒေသဖြစ်နေပြီလို့ပြောကြားထားတဲ့ဟောလီရဲ့သုံးသက်ချက်ဟာလို
ဒီကနေ့ကျွန်တော်တို့ရဲ့ပြည်သူ့ကိုယ်စားလှယ်ပုံမှန်ကြောင့်ထိခိုက်ပျက်စီးမှုတွေနဲ့တိတ်ဆုံးသူအရေအတွက်ဒီကနေ့ထပ်တိုးလာနေပါတယ်။တိတ်ဆုံးသူဦးရေဟာ59ဦးထိတိုးလာနေပြီးပျောက်ဆုံးနေသူနောက်ထပ်9ဦးဟာလည်းတိတ်ဆုံးနိုင်ွယ်ရှိတဲ့အကြောင်းအရေအတွက်ထပ်တိုးလာနိုင်တဲ့အကြောင်းဝန်ကြီးချုပ်ရှင်စုအာဘီကလွှတ်တော်ဆွေးနွေးပွဲတစ်ခုမှာပြောဆိုသွားပါတယ်။ ကျိုးတို့တဲ့ထဏာကတော့သူတို့ကောက်ရရှိတဲ့စည်ရင်အရာတိတ်ဆုံးသူ69ယောက်အထိရှိပြီလို့ပြောပါရယ်။ဂျပန်နိုင်ငံရဲ့ပင်မကျွန်းကြီးကိုစနေနေ့တုန်းကဝင်ရောက်တိုက်ခတ်ခဲ့တဲ့ဟာဂီပစ်တိုင်ဖုန်မုန်တိုင်းကြောင့်လေပြင်းတိုက်ခတ်မှုတွေနဲ့အတူသမိုင်းတလျှောက်မှာမကြုံစဘူးမိုးအကြီးအကျယ်ရွာသွန်းခဲ့တာကြောင့်မြစ်ပေါင်း100ကျော်ရေရွေရှမ်းတိုက်ခတ်ပြီးလူနေအိမ်60000များစွာရေနစ်မြုပ်ခ ကိုရီးယားနိုင်ငံမြို့တော်ပျောင်ယမ်မှာကျင်းပတဲ့တောင်းတဲ့မြောက်ကိုရီးယားရဲ့ကမ္ဘာဖလားဘောလုံးပွဲမှာ
North Korea နိုင်ငံမြို့တော်ပျောင်ယမ်မှာကျင်းပတဲ့တောင်းတဲ့မြောက်ကိုရီးယားရဲ့ကမ္ဘာဖလားဘောလုံးပွဲမှာပါဝင်ခွင့်အရေးချင်းဆက်ပြိုင်ပွဲကိုကြီးရှိဖို့ FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌဒီကနေ့ပျောင်ယမ်ကိုရောက်ရှိလာပါတယ်။နှစ်ပေါင်း30လောက်တွင်ပထမဆုံးအကြိမ်အနေနဲ့တောင်းတဲ့မြောက်ကိုရီးယားဘောလုံးအသင်းသားတွေအခုလိုရှင်ပြန်ကြတာပါခင်ဗျာ။
အမေရိကန်ဒုသမ္မတဂျိုးဘိုင်ဒန်ရဲ့သားဖြစ်သူဟွန်တာဘိုင်ဒန်ကအမေရိကန်သမ္မတတော်နဲ့ထရမ့်နဲ့ဒီသမ္မတရဲ့မဟာမိတ်ရီပက်ဘလီကန်တွေသူ့အပေါ်ဆွဆွဲပြောဆိုနေတယ်လို့ဒီယူကရိန်းရဲ့တရုတ်နိုင်ငံတွေမှာသူ့အလုပ်လုပ်ခဲ့တဲ့အချိန်တွေအတွင်းအမှားလုပ်ခဲ့တာမရှိဘူးလို့ပြောဆိုလိုက်ပါတယ်။
အင်္ဂါနေ့ညနေခင်းထိပ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုအောင်တို့ကြောပြပေးသွားကြတာပါရှင်။ခုဆက်ပြီးတော့နားဆင်ကြရမယ့်သတင်းလွှာတွေသတင်းဆောင်ပါတွေထဲမှာတော့အရင်ဆုံးအမေရိကန်သမ္မတတရားစွဲဆိုခံရမှုရှိနိုင်ခြေရှိသလားဆိုတာကိုသိကြရမှာပါ။အမေရိကန်ပြည်ထောင်စုမှာနိုင်ငံရေးအရအကဲဆက်နေချိန်မှာပဲလာမယ့်2021ခုနှစ်ပြည်နယ်မှာတော့ မက်ဆန်ဒါရှင်တွေအနေနဲ့များပြားလာတဲ့ဒီမိုကရက်တစ်ကိုယ်စားလှယ်လောင်းတွေတဲကဘသူ့ကိုရွေးမလဲဆိုတာဆန်းစစ်နေသလိုတစ်ဖက်မှာလည်းရီပက်ဘလီကန်ကိုယ်စားလှယ်တွေကိုဆန်းစစ်နေကြပါပြီ။သမ္မတကိုတရားစွဲဖို့စုံစမ်းမှုလုပ်နေတာတွေဟာသူတို့စဉ်စားရွေးချယ်မှုပေါ်ဘယ်လိုတက်ရောက်ခဲ့သလဲဆိုတာ VOA သတင်းတောက်ကက်သရင်ဂျစ်ဆင်ကရေးသားပေးပို့ထားတဲ့သတင်းလွှာကိုကိုသားညိုကပြောပြပေးပါမယ်ရှင်။
အချား Republican ကိုယ်စားလှယ်တူကိုပဲပြဖို့သူစဉ်းစားနေပါပြီ။ Donald Trump is kind of a loose cannon, you know, and
just the honesty aspect also I think
Donald Trump ga belo ma comment twat sa lo mi ya de lu myo wa yoy yoy ta ta a myin tai pyo ya yin a ra ga pyatana ji wa atwe chong ga le a lon yee ji wa de Mark ga ator le atwe chong mya du ba
South Carolina pi ne au chwe yu mu haung Mark Sanford ha Republican Party ko tamara than ga ni pyo pyan yu nai bu aku phit ni de nangai a chi ni ko atong cha nai me lo myo lin tha wa de သူဟာ Republican Party ရဲ့ကိုယ်စားလှယ်လောင်းဖြစ်တဲ့သမ္မတနဲ့ရှင်ပြိုင်မှာဖြစ်ပါတယ
် Going on the White House is more akin to some of what you see in some third world
သူအင်ဂျီနိုမှာဖြစ်နေရတာအစင်လာရလူတွေတွေးတင်ထားတဲ့ American Senate တဲ့တတိယကမ္ဘာနိုင်ငံတချို့မှာမြင်နေရတဲ့အခြေအနေမျိုးဖြစ်နေပါတယ
်အခုလိုမျိုးလွတ်တော်မှာတရားစွဲဆိုခံရဖို့အခြေအနေရင်ဆိုင်နေရပြီမဲ့လို့သမ္မတ Trump ဟာတော့ပါတီတွင်းမှာသူ့ကိုထောက်ခံသူတွေကအများစုရှိနေတော့မှာဒါကြောင့်မို့သူ့ကိုအနိုင်ယူနိုင်မဲ့ကိုယ်စားလှယ်လောင်းဆိုတာကတော့ Democrat ကိုယ်စားလှယ်ပဲဖြစ်နိုင်ခြေရှိပါတယ်Democrat ကိုယ်စားလှယ်တွေထိတ်ကပြင်းနေသူကတော့ဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်ဖြစ်ပါတယ်။အခုသမ္မတဆွဆွဲခံနေရတဲ့ကိစ္စဟာလည်းသမ္မတအနေနဲ့ဂျိုးဘိုင်ဒန်ကိုပြစ်မှတ်ထားလို့ဆောင်းတဲ့ကိစ္စပါ။သမ္မတရဲ့ဒီလိုရက်ကိုမနစ်မြို့တဲ့အထဲမှာ New Hampshire ကမက်ဆနာရှင် Randy Newcomb လည်းပါပါတယ
်။ I think Trump is a bully and I think the only thing he understands is when people punch back.
Trump ကတက်တက်နိုင်ကျင်တယ်လို့ထင်ပါတယ်။သူပြန်လုံနိုင်တာဒါပဲလို့ကြားလေပုံရပါတယ်။အခုသမ္မတကိုတရားစွဲဖို့ကိစ္စပြောလာကြတာကျွန်တော်ဝမ်းသာပါတယ်ဒီမိုကရက်တစ်အနေနဲ့စူးစီးအားယူဖို့အချိန်လို့ကျွန်တော်မျှော်လင့်ထားပါတယ
်နယူးဟမ်ရှာမစ္စနာရှင်တွေအနေနဲ့သမ္မတထရမ့်နဲ့ရှင်ပြိုင်မဲ့ဒီမိုကရက်ကိုယ်စားလှယ်လောင်းကိုပထမဆုံးရွေးချယ်ရမယ့်သူတွေတည်းပါပါတယ်သမ္မတကိုတရားစွဲနိုင်ဖို့အတွက်အောက်လွှတ်တော်စုံစမ်းမှုတွေနောက်ဆုံးထားလှုပ်ဆောင်မှုတွေမျှော်မှန်းထားတဲ့၈နှစ်ဖေဖော်ဝါရီလတည်းမှာပဲနယူးဟမ်ရှာပြည်နယ်ရဲ့ပထမရွေးကောက်ပွဲကိုလုပ်မှာဖြစ်ပါတယ်မာရှာမီလာလိုမျိုးမစ္စနာရှင်ချို့ကတော့သမ္မတကိုတရားစွဲဆိုနိုင်ရေးကပိုလေးပြီးလုဖို့သူတို့လိုလားနေပါလေ
Stop playing around with the politics to come out to be truthful
နိုင်ငံရေးအရာတွက်ချက်ကစားနေတာတွေရပ်ပြီးတော့သမ္မတကိုတရားစွဲနိုင်ဖို့မဲခွဲပြီးတော့သူလုတ်ခဲ့တာတွေအတွက်ကိုအရေးယူပ
ါဒီမိုကရေစီအတွက်ကတော့ဒီအတွက်အဖြေရဖို့လေးလာပဲကျွန်တော်လည်းလို့ပြောရမှာဖြစ်ပါတယ်ခင်ဗျာ
ကိုတန်းညုံပြောပြခဲ့တာပါရှင်အခုမြန်မာပြည်ဆိုင်ရာသတင်းထွားတွေကိုထုတ်လွှင့်ပေးပါတော့မယ်ညတာတဲ့စဘာဈေးခွက်ဖြစ်လာဖို့တောင်သူလယ်သမားအခွင့်ရေးကာကွယ်ရေးနဲ့အကျိုးစီးပွားမြင့်တင်ရေးဦးဆောင်အဖွဲ့ကအခြေခံရည်ညွှန်းစဘာဈေးအဖြစ်တင်းတရာကိုကြက်၅သိန်းသတ်မှတ်လိုက်ပြီးအဲ့ဒီအတိုင်းရောင်းဝယ်ဖောက်ကားအောင်စောင့်ကြည့်သွားမယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။အခုအစိုးရကသတ်မှတ်တဲ့ဈေးဟာရည်ညွှန်းဈေးနှုန်းသာဖြစ်ပြီးမြေပြင်ခြေနေမှာတော့သတ်မှတ်အရည်သွေးမီတဲ့စဘာကိုတောင်မှဈေးနှိမ်ဝယ်ယူတာရှိနေတဲ့အတွက်အရည်သွေးမမီရင်ပို့ပြီးတော့အနှိမ်ခံရနိုင်တယ်လို့တောင်သူလယ်သမားအဖွဲ့အစည်းတွေကပြောပါတယ်။ဒီကြောင့် VOE မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကမင်းမြန်သတင်းပေးပို့ထားပါရရှင
်2019ထွက်မဲ့မိုးစဘာနဲ့2020နွေစဘာကိုလယ်သမားရေးစီကကုန်တယ်ရေကဝယ်ယူမယ်ဆိုရင်တင်းတရာကိုကြက်၅သိန်းပေးပြီးဝယ်ယူဖို့တောင်သူလယ်သမားအခွင့်ရေးကာဝေးရေးနဲ့အကျိုးစီးပွားမြင့်တင်ရေးအဖွဲ့ကဒီနေ့အောက်တိုဘာ15ရက်မှာကြေညာချက်ထုတ်ပြန်လိုက်ပါတယ်စဘာအစိုးရ14ရာခိုင်နှုန်း46ပေါင်၄ချိန်ရှိတဲ့စဘာတင်းတရာကိုကျန်၅သိန်းနဲ့ဝယ်ယူကြဖို့စံဆက်လုပ်ငန်းရှင်တွေစံကုန်တွေတွေနဲ့ကုမ္ပဏီတွေကိုဒီကြေညာချက်မှာတိုက်တွန်းထားတာပါအခုသတ်မှတ်ထားရဲ့အခြေခံစဘာစည်းနှုန်းဟာရည်ညွှန်းဈေးဖြစ်ပေမဲ့လယ်သမားတွေနဲ့ကုန်တွေတွေဈေးကွက်အပြောင်းလဲပုံမူတည်ပြီးလွတ်လပ်စွာရောင်းဝယ်နိုင်တယ်လို့စိုက်ပျိုးရေးမွေးမြူရေးနဲ့စက်မြောင်းဝန်ကြီးဌာနလေယာဉ်နဲ့စက်မြောင်းဒုတိယအမြဲတမ်းအတွင်းဝင်ဦးမျိုးတင့်ထွန်းက VOA ကိုပြောပါတယ
်ကျွန်တော်တို့ရည်ရွယ်ချက်ကတော့ဒီတောင်သူတွေဈေးဘာပေါ်တော့သူတို့ဖွင့်ရမလင်းတာကိုပြောသဘောမျိုးနဲ့အချိန်ကစပါးကင်းလုံးဆိုပြီးသတ်မှတ်ပေးတာပေါ့နော်တကယ်လို့အဲဒီရေးစင်းနဲ့မညီစော်လဲပဲဒီကွက်မှာရောင်းသူလည်းဂျင်းနဲ့ဝယ်သူလည်းဂျင်းနဲ့ဆိုတော့ဒါသူတို့သဘောနဲ့သူတို့ရောင်းဝယ်လို့ရပါတယ်ကျွန်တော်တို့ကတော့အဲဒီရေးစင်းနဲ့ညီတဲ့စပါးအေးဟာငါးသိန်းအောင်ရောက်တယ်ဆိုရင်တော့ကျွန်တော်ကသက်ဆိုင်ရာကတော့သံသရာတင်ကျုပ်တို့ဘာလို့လဲပူပေါင်းပြီးတော့ရေးစင်းနဲ့ပဲဝယ်ဖို့စီစဉ်ရမှာပေါ့
တောင်သူလယ်သမားတွေအကျိုးစီးပွားကာကွယ်ရေးဥပဒေအတိုင်းဆိုရင်ကောက်ပဲသိမ့်နှံဈေးနှုန်းတွေထုတ်လုပ်တဲ့ကုန်ကြမ်းဈေးနဲ့မကိုက်ရင်အစိုးရကဝယ်ယူပေးရမှာဖြစ်ပြီးဒီအတွက်ကျပ်ငွေ15ဘီလီယံကိုအခုနှစ်အတွက်ရှားထားကြောင်းစီးပွားရေးနဲ့ကုတန်းရောင်းဝယ်ယူဝန်ကြီးဌာနဒုတိယဝန်ကြီးကဩဂုတ်လ28ရက်ပြည်သူ့လွှတ်တော်အစည်းအဝေးမှာပြောခဲ့တာပါပြီးခဲ့တဲ့2019ခုနှစ်တုန်းက18ဘီလီယံရှားထားခဲ့ပါတယ်ဒီလိုရေးပေါ်စံဝယ်ယူရေးအပိုင်းကိုစီးပွားရေးနဲ့ကုတန်းရောင်းဝယ်ယူဝန်ကြီးဌာနဒုတိယဝန်ကြီးဦးအောင်ထူးဦးဆောင်နဲ့လေယာထွက်ကုန်ထုတ်ကုန်စီမံခန့်ခွဲရေးအဖွဲ့ကမြန်မာနိုင်ငံစံစွားအသိန်းချုပ်နဲ့ပူးပေါင်းပြီးစံဝယ်ယူဖို့အစီအစဉ်ကြီးလှုပ်ဆောင်ရမှာဖြစ်ပါတယ်။အစိုးရကတရားဝင်စဘာစင်းနှုံးကိုသတ်မှတ်လိုက်ပေမဲ့လက်ရှိဈေးကွက်မှာ၅သိန်းအောက်ပဲပေါက်ဈေးရှိနေလို့လယ်သမားတွေအတွက်အခက်အခဲရှိပါတယ်။စဘာပေါ်ချိန်ငွေလိုအပ်တာကြောင့်ကုန်တယ်ပွဲစားတွေသတ်မှတ်ထားရင်နှုံးနဲ့ပဲနှိမ်ရောင်းနေရပါတယ်။ ဆာဘီယိုကွန်ဂျာစီရဲ့နေရစီနဲ့ဇေကွက်မှာနှိပ်ပြီးဝယ်ယူလာရင်တော့တပ်ဆိုင်ရာအစိုးရဖွဲ့စည်းတွေကိုတိုင်ကြားသွားမှာဖြစ်ကြောင်းအေယဝတီတိုင်းဒေသကြီးတောင်သူလက်သမားအသင်းအတွင်းမှုဦးအေးတောင်ကဖွေရိုးရေးကိုအခုလိုပြောပါတယ်။
ဒီမှာတော့ကောင်းတာပေါ့။ဒါမှလည်းလက်ရှိကမန္တလေးကတော့မိုးစပါးငါးသိန်းကြီးဆိုတော့မဲ့တော့နေတာပေါ့။နေ့ကနေ့လက်ရှိကငါးသိန်းကြီးကိုမရှိဘူးလေ။ဒါမှမကကြကြစပါးမထားနိုင်ဘူး။ငါးသိန်းကြီးတတ်မှတ်တာတော့သူတို့ကငါးသိန်းကြီးအပေးပဲနဲ့သူနေမျိုးချိန်ကြည့်နေတော့လေသူဘက်ကကြီးမှသူကြည့်လို့ရတာပေါ့။ဒါနဲ့အရှင်းမော်ပဲထိုင်နေမယ်ဆိုတော့ပြောတော့ပြောရတော့မှာပေါ့။မိုးစပါးတေကစက်ပြိုးကု
င်တော့အခက်အခဲကြုံနိုင်တယ်လို့ဦးဝေးတောင်ကပြောပါတယ်။အစိုးရသတ်မှတ်ထားတဲ့အခြေခံစပါးစင်းနှုန်းတင်းတရာကိုဈေးနှိမ်ပြီး4,200ကျပ်နဲ့ကုန်တယ်တွေကဝယ်ယူခဲ့ရကြောင်းဘကိုးတိုင်းတာအိုဒီခရိုင်ကလက်သမားတွေက2019မတ်လ24ရက်မှာလူအင်အား900လောက်နဲ့ပထမဆုံးအကြိမ်စုဝေးတောင်းဆိုခဲ့ပူပါတယ်။တောင်သူလယ်သမားအခွင့်အရေးကာဝေးရေးနဲ့အကျိုးစီးပွားမြင့်တင်ရေးဥပဒေကို2013အောက်တိုဘာလမှာပြည်အောင်စုလွှတ်တော်ကအတည်ပြုခဲ့တာပါဒီဥပဒေရဲ့အခန်းနှစ်ရည်ရွယ်ချက်မှာတောင်သူလယ်သမားတွေကိုတင့်တင့်နဲ့ချင်းဝေအထောက်အကူပြုဖို့အပါအဝင်လေယာထွက်ကုန်တွေရောင်းချရမှာတင့်တော်ရဲ့ဈေးနှုန်းနဲ့ဈေးကွက်ရရှိဖို့ကူညီဆောင်ရွက်ရန်ဆိုတဲ့အချက်9ချက်ကိုထည့်သွင်းဖော်ပြထားပါတယ်
ကိုယ်စားတဲ့ပြောပြသွားတာပါရှင်အခုတခါတော့ထိုင်းနိုင်ငံမှာတရားမဝင်အလုပ်သမားတွေကိုဖမ်းဆီးနေတဲ့အကြောင်းအလှည့်ပေးကြပါတယ်ဒီကနေ့အောက်တိုဘာလ15ရက်နေ့မှာထိုင်းနိုင်ငံလျောင်ခရိုင်တွင်းကစောက်လုပ်ရေးလုပ်ငန်းတွေမှာတရားမဝင်အလုပ်လုပ်နေတဲ့သူတွေကိုဖမ်းဆီးတဲ့အခါမှာကမ်ဘောဒီးယားတွေနဲ့အတူမြန်မာနိုင်ငံသားအလုပ်သမားတွေလည်းပါဝင်ခဲ့ပါတယ်ဒီလူတွေဟာလူပွဲစားတွေကတစင်ရောက်လာကြသူတွေဖြစ်လို့လူကုန်ကူးမှုတွေကိုဆက်ပြီးတော့စစ်ဆေးဖော်ထုတ်သွားမှာဖြစ်တဲ့အကြောင်းလဲထိုင်းအာဏာပိုင်တွေကပြောပါတယ်ဒီအကြောင်းပြေဆုံးကိုတော့ထိုင်းအခြေဆိုင် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါရရှင
်။ထိုင်းနိုင်ငံလေယောင်ခရိုင်အတွင်းမှာတရားမဝင်နိုင်ငံသားအလုပ်သမားတွေများပြားလာတဲ့ဆိုတဲ့သတင်းကြောင့်ဒီအပိုင်းအတွင်းမှာထိုင်းအနာပိုင်တွေကဖမ်းဆီးစစ်ဆေးမှုတွေလုပ်လာတာပါ။လူကုန်ကူးသူတွေကပို့ထားတဲ့မြန်မာတွေကိုလေယောင်ခရိုင်ထဲမှာဖမ်းမိခဲ့ကြောင်းထိုင်းအနာပိုင်တွေကထုတ်ဖော်ပြောဆိုခဲ့ပါရယ်။လေယောင်ခရိုင်သာမကတခြားခရိုင်တွေမှာလည်းမြန်မာတွေဖမ်းဆီးခံနေရကြောင်းတချို့လူကုန်ကူးမှုတွေနဲ့ဆက်ဆက်နေကြောင်းရှေ့တောင်းလို့သမားအခွင့်အရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကအခုလိုပြောပါရယ်
။တရားဝင် MOU ကျင်းပလာမယ်လို့ငလငါအတူရဘလိုပဲမှန်ကိနေချပြီးတိတ်နေတယ်လို့အလိုကျေးလက်တော့ရမှာရှိတဲ့မြန်မာလူသမားတွေကိုတာဟိုဘုံဒုဒနဲ့ပါတဲ့ခါကျတော့ဒီလိမ်ပွဲသားတွေတန်းရောက်ပြီးခေါ်တဲ့တန်းရင်ပြီးမှလိုက်လိုက်လာပြီးမှခဏခဏမိတယ်ခဏအုံခဏပဲမှလည်းခဏခဏအမှုမိတယ်က
အခုဖမ်းမိတဲ့သူတွေဟာတာမန်တရားမဝင်ခိုးဝင်မှုမဟုတ်ပဲလူပုံကူးသူတွေကပို့ထားတဲ့လူတွေဖြစ်တာကြောင့်စစ်ဆေးမှုတွေအကြိမ်ကြိမ်လောက်ခံရဖို့ရှိတယ်လို့လည်းသူကဆိုပါတယ
်အဲအမှန်တကယ်ဟိုဒီပွဲသားတွေတရင်လဲပြပြီးတန်းရောက်ပြီးမှလူပုံကူးမှုရောက်တဲ့ဆိုတော့သူကနာနိုင်ငံအစိုးရ GDP ပဲဆက်ဆက်ပါလေခင်ဗျအဲသူကဆက်အဲခိုင်းအစိုးရတပ်ဖွဲ့တွေကလည်းဒီမှာသူတို့စီပြတဲ့စီပြလိုက်လို့တကယ်လူကုန်မှုရောက်တဲ့ဆိုရင်ဆက်ဆက်ကမြေပြင်နိုင်ငံဖြစ်တဲ့သူကျွန်တော်တို့တန်ရင်းပေါ့နော်မြန်မာဆိုရင်မြန်မာတန်ရင်းဆက်သွယ်ပြီးမှဥပုံဖိတ်ချက်ပြီးမှပြည်ခံကိုပေါ်ထုတ်အရေးဉာဏ်ကျူးလာမယ်ပြီးရင်ကျွန်တော်တို့ဟိုအတိတ်ပြည်ခံဘယ်လိုမှမမိတော့ဘူးကျွန်တော်ဒီလုပ်သားတွေကိုနာနိုင်ငံအစီအစဉ်ပြန်လဲလွှတ်ပြောင်းပေးရပါတယ
်ထိုင်းအနာပိုင်းနေကစစ်ဆေးတဲ့အခါမှာလူကုန်ကူးမှုဖြစ်တယ်လို့စုံစမ်းသိရှိရတယ်ဆိုရင်တော့အခုဖမ်းခံရသူတွေဟာနေရပြန်ဖို့အတွက်နှစ်နဲ့ချီကြာတာတွေလည်းဖြစ်တတ်တယ်လို့လည်းသူကဆိုပါတယ
်ပြန်ကြတယ်ပြန်ကြတယ်လူကုန်ကူးမှုအံပါလည်းညောက်သွားလို့ဆိုတော့ကျွန်တော်တို့ကိုယ်တိုင်လုပ်ခဲ့တဲ့လူကြီးလူကုန်ကူးမှုတွေမှာနှစ်နဲ့ချီပြီးကြာလိုက်လုပ်သားတွေကိုယ်တိုင်လည်းတကယ်အမှုအကျဉ်းဆိုင်တယ်လို့သူလုံးဝဆုံးဖြတ်လိုက်ပြီဆိုရင်တော့တရားရုံးတွေကိုကျွန်တော်ကအရှင်ဖန်ဆန်းစွာပြရတယ်ဒါပေမဲ့အတရားရုံးဆိုတဲ့အဆင့်ကိုမရောက်ချင်ပါဘူးကျွန်တော်ကဒီလူကုန်ကူးမှုတစ်နေ့အပေါ်စစ်စီခြင်းတို့ဒီရတဲ့ပွဲစစ်ခြင်းလို့နောက်ပြေဆိုင်စစ်ခြင်းလို့အဲ့ဒါဟိုအချင်းချင်းခက်ခက်ကျွန်တော်ကစစ်သေးရတယ်အဲ့စစ်သေးမှုအဖွဲ့ကြီးတွေအားလုံးကနေမှတစ်ချက်ချင်းကြပြီးပြန်လည်စစ်ကြတဲ့ခါမှာတရားဥပဒေအင်အားရှိရှိကျင့်တဲ့ခါမှာဒါလုံးဝပြည်ပေါ်လူကြီးကြီးကြီးမြောက်ပြီးဆိုတဲ့ခါမှာတရားရင်ခါတွဲပြောင်းပြီးမှအမှုတွဲဆူလိုက်တာအဲ့တရားရင်ကနေမှတခါတစ်ချက်တို့ခေါ်ပြီးစစ်သေးပြီးမှဟိုအမိန့်ချရတဲ့အချင်းချင်းရောက်တာဆိုတော့ဒီကတဲ့အဲနလာလကကျွန်တော်တို့ကိုယ်တိုင်ဆိုင်လိုက်တဲ့လူကိုကြီးချင်းမြောက်ဖွဲ့တော့မှနှစ်နှစ်ကြီးတော့လောက်ကြာမှအင်ဂျင်ရောက်သွားတာပ
ါထိုင်းနိုင်ငံတဲကိုအလုံးပိုင်ရှာဖွေဖို့လာကြရင်းနဲ့လူကုန်ကူးခံရတဲ့မြန်မာတွေဟာအခုလိုမျိုးထိမ့်သိမ့်ခံရပြီဆိုရင်အလုပ်တင်မလုပ်ရနေရလဲမပြန်ရအခြေအနေတွေကြောင့်အမှုကိုဆက်လက်ရင်ဆိုင်လူသူတွေက เนี่ยเรื่องเล่าสุดว่าเลยที่ช่วยส่งยินที่ได้ยินคำมาทายยินทบเยี่ยจ้าลายเล่าสิ่งเดียวอามูกุสเล่ยินสัญญาลามิวรีเล่ายินเจ้าชายนายน่าจ้าเนี่ยมาแต่ยังว่าคุณยิ่งดังบีเอ็มยันต้องเนี่ยกูเปลี่ยนบุคคลนั่นดีกูเลยเล่าจ้าเล่าสิ่งว่าเลยเนี่ยมาเนี่ยมาเล่ากันเอ็คเวนนั่นดีชาวบ้านมุรีจ้าเอ็นยิ่งเจ็บใจท้ายนั่งกูทลายจ้าเลยดูดีก้าโร่แต่ยาวเวงอ่ะแต่ยาวโมเวงมาต้องดันเทมเนี่ยสิ่งนี้ว่าเลยเช่น
ว่าสิ่งที่ดิมุกซีสันนี่ดิมุกซีนั่งอะไรมาสุยาโอชูยี่เป็นกูที่ก็เทียนจังปีอาร์ก้าดูดิการนี่วิวเดย์เทียนจังยุ่งเช็คคันเลยลุดออกที่ไปเลยดิมุกซีสันนี่กูคุยอย่างนี้เลยมีมันยังมาลุดออกเลยเปล่าที่อาการเจ้าข่ายนี่วิเลยสุยาโอชูยี่เป็นกูเทียนจังมองในนั้นเนี่ยเช่นนี้มาสีบาดละแล้วแม่เองอันนี้เนี่ยได้ลีลาซีจะมาสุนีตัววิสีบาร์เลย แต่มาโมกูเอ็มยังกูเอ็มมีคนอีกสามนายพิเศษต่างฝ่ายนายพิเศษจูบกับพี่ผู้ท้าลุยยาวเลยฟิวเอ็มมีมาไว้ในโฟนนั่นมาก็เจ็ดหนึ่งตัวยันหนึ่งตัวเช่นหนึ่งงางงาลีพี่ป่าเลยอีเมลลิสาก็เบมิสเอ็กฟิวเอ็มนิวส์ดอทคอมพี่ป่าเลยป่าวันสุนีมีมีจามาตัวเช่นกันจูบกันเลยนะ
นักหนาในกว่าจะมาทุเรียนไปเมื่อใดลีลายมาป่าวันสุนีลอยเช่นมีสัตว์นั่งจาวาเรื่อยทีนี้ยาวันซีซันดีกูรอไลน์ดูมีดังนั่งสังอาคิโลฮัสติดเด็กกูชาวงาไลน์ดูมีดังต้องจะเนี่ยคิโลฮัสกูต้องคนต้องยาไลน์ดูมีดังอาจจะเด็กคิโลฮัสอาชีพงานเนี่ยปัตมาในวันมาไลน์ดูมีดังที่อากูเซคิโลฮัสติงอาของอารุกันนี่ทายาพันยูน่าเซนนั่งจาวาเรื่อย
อากูเองก็เนี่ยนี่เทียนที่ตอนนี้ในงานการตัดสินใจกูมาเข้มชูดีกับพี่พี่บ้าหัวเมื่อเช้าซีเรียในงานเนี่ยไปดีตากูทุกีในงานทุกสิ่งสิ่งใดๆเยอะจังบุไม่กันตำราตอนนี้ทรัมป์กับพี่พี่พี่สุนีบาร์เลยพี่ก็จะเข้มรีเยอะเสบุทุกีสุยากูเจ้าสุไลต์ลูทุกีสุยายาชีวิตปอดจังแค่เยี่ยมรีช่างแม่ตัวแม่จังเลยพี่บาร์เลย กูเกี่ยวกับส่วนนี้พี่ชาวบ้านจะดูตำราไม่เพิ่งอุตส่าห์เนี่ยกูสเลยพูดกูทุกีนั่งอังการมีรักกูเสร็จแล้วพูดเลยตำราก็ซีซันนี้ว่าเรื่องจมูกเจ็บปาร์ตี้กูทราบอยู่ตำราลองยุ่ยเชื่อบูดีสกัดเสร็จทุบไว้ที่นี่ยังไม่มาจิ้มบ้าบูชีดามารักกูสเลยลองจะรักเส้นลองไปวันนี้มัวร่าเยียจ้าวนี่กูเชื่อเต็มส่วนนี้จะมาบ้าที่อเมริกันปีเราสู้จมูกเจ็บปาร์ตี้ช่วยเลี้ยงเจียมยาสกัดเสร็จทุบไว้กูรอโอ้ฮายุปีเนี่ยเวสต์เวลมิวกา อดเบงตักตัวมาเช่นประมาณพี่ปีรอสกัดเต็มเชียงชินีเดตตำรากูสเลยเล่าอีกจุดอันยาสงสกัดสิทธิ์จามาเลยพี่ป่าเรื่องอยู่ป่าตมกาอียูเจกันในปีเดินควอทรีสัยยานี่นายสุนีมูรีสเลล์เล่าสาวนี้ดีตบอดุนิจยาบุพินันเจชินีเดเจ้าปีเดินควอทรีวันจีสตีเฟนบาร์กลีกาจึงเนี่ยงานนี้มาพิจารณาไปเลยอียูทุเรียกาวสิสุนีเวกูเตยเอาเคเร ลูกสมบัติในงานมาอกุลพิอสุตัวละบ้าอยู่ปากการอปีเจนควอทรีเนี่ยปัตเตเตตบอดุนิจเตย์ที่เดินไปเจอยานังบัวชีเรสุรามันบีเมลูลลอเซเชนทิการอปีเดนปากการเจนพิอาลาเรสุปิจัตุฮาตบอดุนิจยาบุจเอมลงลาวเตบุโลติกนิเวพิอสุไลปาร์เรชันจวบนั่งเงี้ยเลยไปเนี่ยมีเอาไปดีตาริมาสเนนิกาวิยาเคเรอินอาเปียนไตฟอมูนัยเจ้าที่ไก่พิอสีมูรีเนตีส่งดูอีจัตุนิจชับิตูลานิวาเร ที่ส่งดูอุยฮะงาเสตงยาวที่จุลานิบีเปล่าส่งนี่เลยดูนอกจากกูฮะเนี่ยที่ส่งนั่งบัวชีเรจามุลูอายุทวดชับิตุลานิบุชีเรจ้าวันนี้จบเช่นสูอาบิกาลุดอสุนิเวลคุมาเปล่าสุดาราบ้าจูดูดเรนทานากาโรทรูเกาอยาชีเรเซียติส่งดูบ้าช่าวเสกุยาวที่ชีวิลูเปล่าวาเรชัน เองกันเนี่ยนี่กันที่ดังยามนี้เลยที่ตอนนี้ในงานการตัดสินใจกูมาเข้มชูทวีปจับจับไปตัวเราว่าคุณยันเนี่ยซีซันทั่วโลกยังมุกันมาสู่มอมเพียบีแต่พันเอ็นจิเนียร์การ์โรจัสตินทวีปจับไปเลยเช่นกูจะมาลุ้นเรื่องนี้เรื่อยๆซีซันปีปีเช่นอินเตอร์เซ็ตเซเวนตีนมีอาเซ็ตทรีโรกันในไทยทั่วโลกเป็นแบบวิวยันนี่เซนทีวีซีซันก็เลยจีชูนั่งจับไปเลยวิวยี่ตัวเราเชื่อมยันเรื่องว่ายามาปีดูปีตาอาลงก็ยังใส่บาสชวนลันชามีจับไปเลยวิวยี่ก็อาเป็นน่าเซน
This program has come to you from the Voice of America, Washington. From Washington.